ရက်နဲ့အမေရိကန်တမဟရွေးကောက်ပွဲအတွင်းဟီလာရီကလင်တန်ရဲ့ရွေးကောက်ပွဲစည်းရုံးရေးကိုအထင်အားစေနိုင်တဲ့တည်င်းအချက်အလက်တွေရဲ့မူရင်းပိုင်ရှင်ကရုရှားအစိုးရဖြစ်တဲ့ဆိုပြီးဒေါ်နယ်ထရန့်ဂျူနီယာနဲ့ရုရှားရှင်းနေတဦးတို့ကိုပြီးခဲ့တဲ့နှစ်ကတွေ့ဆုံဖို့စီစဉ်ပေးခဲ့တဲ့အမျိုးသားကထရန့်စီကိုပေးပို့တဲ့အီးမေးလ်ထဲမှာရင်းနှုံးခဲ့တယ်ဆိုနယူးယောက်တိုင်းစ်သတင်းစာကြီးကမနေ့တနင်္လာနေ့နောက်ပိုင်းမှာရေးသားပါတယ်ဒီအချက်အလက်တွေဟာဆိုရင်မစ္စစ်ကလင်တန်အပေါ်အနိုင်ရရေးအတွက်ဒေါ်နယ်ထရန့်ကိုရုရှားအစိုးရဘက်ကအာထုတ်ကူညီမှုတစ်စိတ်တစ်ပိုင်းဖြစ်တယ်ဆိုဒေါ်နယ်ထရန့်ဂျူနီယာထံပေးပို့ခဲ့တယ်ဆိုတဲ့ Rob Goldstone ရဲ့အီးမေးလ်ကိုသိရှိထားသူ၃ဦးစီကရရှိတဲ့အချက်အလက်တွေကိုအခြေခံပြီး New York Times သတင်းစာကြီးကသတင်းရေးသားခဲ့တာပါ Republican သမ္မတလောင်းဖြစ်ဒေါ်နယ်ထရန့်ရွေးကောက်ခံရပြီးနောက်သတင်းနှစ်ပတ်အကြာနောက်ဆုံးဝယ်အချက်အလက်တွေကိုဖွင့်ချနေတဲ့ WikiLeaks က Mrs. Clinton အချက်ရိုက်စီမဲ့အီးမေးလ်တွေစတင်ဖွင့်မချခင်သတင်းပတ်တွေအလိုပြီးခဲ့တဲ့နှစ်ဇွန်လအတွင်းရုရှားရှင်နီနာတလီယာဘက်ဆန်နက်စကာယာနဲ့တွေ့ဆုံမှုဟာဆိုရင်အမေရိကန်ရွေးကောက်ပွဲစည်းရုံးရေးကာလအတွင်းရုရှားအစိုးရအကျိုးစီးပွားလိုလားသူတွေနဲ့မစ္စတာထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအကြီးအကဲတာဝန်ရှိသူတွေကြားပထမဆုံးစတင်ဆက်သွယ်မှုဖြစ်ပုံရပါတယ်။ဒေါ်နယ်ထရန့်ဂျူနီယာရဲ့ရှေ့နေအလံဖုထားဖာကတော့နယူးယောက်တိုင်းချက်သတင်းကအရေးမကြီးတာကိုပြဿနာရှာနေတာဆိုပြီးတော့ပေးချထားပါတယ်ရှင်။